Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်နိုဝင်ဘာလ26ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါ
ကျွန်တော်ကတော့ဇောင်းမလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုဖာဂါဆန်မြို့မှာဒုတိယညောင်မြောင်ညအဖြစ်နဲ့ဇက်တိုက်ရုံးစံခအထူးကြုံနေဖြစ်ခဲ့ပါတယ်ဟောင်ကောင်မှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့တပစ်စခန်းတွေကိုအာဏာပိုင်တွေကဖြိုခွင်းပြီးတော့ခေါင်းဆောင်နှုတ်ဦးကိုဖမ်းဆီးလိုက်ပါတယ်ကချင်ပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တထူးဆိုရင်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီလိုသတင်းတွေနဲ့အတူခြားနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ထိုင်းနိုင်ငံကော့တောင်ဂျွန်ကလူသတ်မှုနဲ့ဆွဆွဲခံထားရသူမြန်မာနိုင်ငံသားတွေအာမခံမရတဲ့အခြေအနေကိုအရင်ဆုံးတင်ပြပေးမှာပ
ါဆိုရအနေနဲ့ဒီကျွန်တော်ကနေဒီမှာသမကြီးနိုင်ငံချက်နဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဆောင်တဲ့အခါကျတော့ဒီမှုကဟိုအမှုကြီးဖြစ်တဲ့အတွက်ကြောင့်
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယကောင်ဆယ်ဝင်ဦးထွန်းအေးပြောခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့နှစ်ချေထောင်နဲ့ချမှတ်ခံထားရတဲ့ Unity သတင်းသမားတွေရဲ့အမှုဒီကနေ့ယူကန်ဝင်တဲ့အခြေအနေနောက်အာဖဂန်ငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေကိုဘာကြောင့်ခြံလှန့်ထားရလဲဆိုတာတွေကိုဒီညနေပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ
လက်နက်မဲ့လူမဲ့ဆက်ကြောတဲ့တူကိုပစ်ခတ်ခဲ့တဲ့လူပြူရဲရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာဒုတိယမြောက်ညအဖြစ်ဇက်တိုက်ရုံးရင်းစံခအထူးကြုံနေဖြစ်ခဲ့သလိုနိုင်ငံတော်မှလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းကလူပြူရဲရာရှိဒဲရင်ဝီလ်ဆန်ကိုတရားမစွဲဖို့ကြေညာပြီးတဲ့နောက်လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့အထူးကြုံတွေကိုတားဆီးဖို့အမျိုးသားအင်ဆောင်တပ်ဖွဲ့က2000ကျော်ကိုဖာဂါဆန်မြို့မှာချထားပါတယ်။ပထမညမှာအဆောက်အဦဒါဇင်နဲ့ချီမီရှုခံခဲ့ရပြီးလူရမှုတွေဖြစ်ပွားခဲ့ပေမဲ့လည်းဒုတိယညမှာတော့အရင်ညလောက်မဖြစ်ဘူးလို့ဖာဂါဆန်မြို့မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။အင်ကာနေနောက်ပိုင်းမှာတင်းမာတဲ့အခြေအနေတစ်ခုကတော့ဖာဂါဆန်မြို့တော်ခမာရှိမှာဆန္ဒပြသူတွေကရဲကားတစ်စီးရဲ့ပြတင်းမှန်တွေကိုရိုက်ခွဲပြီးမိရှို့လိုက်တဲ့ဖြစ်ရပဲဖြစ်ပါတယ်
။အသက်18နှစ်အရွယ်လက်နက်မဲ့လူမဲဆက်ကျော်တက်ကိုပစ်တက်လိုက်တဲ့လူဖြူရဲအရာရှိ Darren Wilson ကသူ့အနေနဲ့အဲ့ဒီလူမဲနဲ့ရင်ဆိုင်တဲ့နေရာမှာတခြားနီလာနဲ့လုံနိုင်ခဲ့ခြင်းမရှိဘူးလို့အင်ကာနဲ့ ABC သတင်းဌာနက George Stephen Opolos နဲ့လုံတဲ့လူတွေ့မေးမြန်းခါမှာပြောပါရယ်။ဒါဟာသူ့အနေနဲ့ပထမဆုံးလူမြင်ကွင်းထွက်လာတာပါ။ Michael Brown နဲ့ရဲကအနီမှာရင်ဆိုင်တွေ့ကြပြီးတဲ့နောက်သူ့ကိုလိုက်ကြည့်ဖို့တာဝန်ရှိတယ်လို့ခန်းစားရတဲ့အကြောင်းရဲအရာရှိကပြောပါရယ်။သတင်းထောက်ကိုဆက်ပြောရမှာတော့သူ့တို့ရဲ့အသွေးလိပ်ပြတ်တဲ့အကြောင်းနဲ့သူ့အလုပ်ကိုမမှန်ကန်ကန်လုပ်ခဲ့တာလို့သူကပြောသွားခဲ့ပါရယ်။အသက်28နှစ်အရွယ် Wilson ဟာအခုပြစ်ခတ်မှုမဖြစ်ခင်အချိန်အထိ Ferguson ရဲ့တပ်ဖွဲ့မှာတာဝန်ထမ်းဆောင်တာ၃နှစ်တောင်မရှိသေးပါဘူး။ Brown ဟာလူဖြူဖြစ်စေလူမဲဖြစ်စေသူ့အနေနဲ့ပုံစံပြောင်းပြီးလှုပ်ဆောင်ခဲ့မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါရယ်။အလုပ်ဝင်စားကလေးကအတီးတချိန်နဲ့သူ့အနေနဲ့အလုပ်ခွင်အတွင်းပထမဆုံးတနက်ပြစ်ခဲ့တာလို့ရဲအရာရှိက ABC သတင်းဌာနကိုပြောပါရယ်။ Brown မိသားစုရဲ့ရှင်နေရတော့ Wilson ကိုအစိုးရအနေနဲ့အရေးယူဖို့တွန်းအားပေးသွားမှာဖြစ်တဲ့အကြောင်းနဲ့ဂျူရီလူကြီးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာရဲအရာရှိကိုစကားကလေးကအပြစ်ကင်အောင်အကွက်ဆင်လှုပ်ဆောင်ခဲ့တယ်လို့ပြောဆိုပါရယ်ရှင်။
ဟောင်ကောင်မှာဒီမိုကရေစီအရေးတောင်းဆိုဆန္ဒပြနေတဲ့အဓိကသဘေးစခန်းတစ်ခုကိုအာဏာပိုင်တွေကဒီကနေ့ဝင်ရှင်းလိုက်ပြီး Occupy Movement ခေါင်းဆောင်တို့ကိုဖမ်းဆီးလိုက်ပါတယ်။ Mongkok အရက်ကလမ်းတစ်ခုမှာရှိတဲ့အသားစီးတွေကိုနိုင်ရီအတော်ကြာရှင်းလင်းချိန်အတွင်းចောင်းသားခေါင်းဆောင်တွေဖြစ်တဲ့ Lester Shum နဲ့ Joshua Wong တို့အပါအဝင်ဆန္ဒပြသူအများအပြားကိုရဲတပ်ဖွဲ့ကတွန်းထုတ်ဖယ်ရှားခဲ့ပါတယ်။ဆန္ဒပြသူတွေနှစ်လကြာပိတ်ဆို့နေရာယူထားတဲ့6လမ်းသွားအဓိကလမ်းမကြီးတစ်ခုဖြစ်တဲ့နေတန်လမ်းပေါ်မှာအတားဆီးတွေကိုဖယ်ရှားတဲ့အလုပ်သမားတွေကိုဆန္ဒပြသူတချို့ကတားဆီးဖို့ကြိုးစားခဲ့တဲ့အတွက်ရုံးရင်းစံခတ်ဖြစ်ခဲ့ပါတယ်။အနီအောင်ဘေ့စ်ဘောအုပ်ထုပ်တွေစောင်းပြီး I Love Hong Kong စာရန်ပါတီရှတ်တွေကိုဝတ်ထားတဲ့အလုပ်သမားတွေကိုရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဝန်းရံပေးပါတယ်။အတားဆီးတွေနဲ့ရွက်ဖြင့်တဲတွေကိုဖယ်ရှားပြီးတဲ့နောက်အဝေးပြေးလမ်းမကြီးကိုပြန်ဖွင့်လိုက်ပါတယ်။
ဆီးရီးယားနိုင်ငံအတွင်း IS စစ်သွေးကြွတဲ့အဓိကသက်ဆွဲထားတဲ့မြို့ဖြစ်တဲ့ Raqqa အပေါ်လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်သွေးကြွပေါင်း65ယောက်အထိသေဆုံးခဲ့တယ်လို့ဆီးရီးယားအရေးတက်ကြွသူတွေကဆိုပါတယ်။ Britain နိုင်ငံအခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာသူတွေကတော့စစ်မှုဇုံနဲ့မြို့တော်ရဲ့ပြတိုက်တွေအနီးကကြော်ကြားတဲ့ဈေးအနီးကိုအင်္ဂါနေ့ကလှုပ်တဲ့တိုက်ခိုက်မှုကြောင့်လူပေါင်း120ထက်မနည်းဒဏ်ရာရရတယ်လို့ပုတ်ထူးနေကဆိုပါတယ်။ဆီးရီးယားအရေးစောင့်ကြည့်လေ့လာသူတွေကဆီးရီးယားနိုင်ငံအတွင်း၄နှစ်နီးပါးကြာအောင်ဖြစ်နေတဲ့ပြည်တွင်းစစ်အတွင်းသေဆုံးသူတွေကိုမှတ်တမ်းပြု ုထားခဲ့တာပါအခုသေဆုံးသူတွေထဲမှာအရက်သားပေါင်း52ယောက်ပါဝင်တယ်လို့ဆိုပေမဲ့ဒီလိုသေဆုံးသူတွေထဲမှာစစ်သွေးကြွတွေပါခဲ့ရင်တော့ဘယ်နှယောက်သေဆုံးလဲဆိုတာကိုတော့ဖော်ပြမချပါဘူးဆီးရီးယားသမ္မတဘရှာအယ်အာဆတ်အုပ်ချုပ်မှုကိုစတင်တဲ့တိုက်ပွဲတွေ2011ခုနှစ်မတ်လကတည်းကဖြစ်နေခဲ့တာပါဒီအချိန်မှာပဲ IS စစ်သွေးကြွတွေကဆီးရီးယားအရှေ့ပိုင်းကနယ်မြေကိုသိမ်းပိုက်လိုက်ပြီးသူတို့ကိုသူတို့အစ္စလာမစ်နိုင်ငံတော်လို့ကြေညာလိုက်ပြီးသူတို့လောရတွေကအိန္ဒိချင်းအီရတ်နိုင်ငံထဲထိပြန်နံလာခဲ့တာပါဒီလအစောပိုင်းတုန်းက IS အုပ်စုကဆီးရီးယားစစ်သားတွေလို့ဆိုတဲ့လူ16ယောက်ကိုကောင်းဖြတ်တတ်တဲ့ဗီဒီယိုဖိုင်တစ်ခုကိုထုတ်ပြန်လိုက်ပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခနကချင်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြီးညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အမေရိကန်တန်ယုံကစိုးရိမ်ကြောင်းပြောဆိုတဲ့အထက်နိုဝင်ဘာလ19ရက်နေ့ကကချင်ပြည်နယ်အတွင်းမှာရှိတဲ့ဗိုလ်တင်တန်းကျောင်းတစ်ခုကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရာရှိလောက်20ကျော်သေဆုံးသွားရတဲ့ကိစ္စလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။ကချင်ပြည်နယ်မိုးမောက်မြို့အနီးကကျေးရွာတွေနဲ့ IDP ခေါ်ပြည်တွင်းနေရရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းတွေအနီးနီးမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကကချင်ပြည်နယ်အတွင်းအကူအညီလိုအပ်နေသူတွေရဲ့အခြေအနေတွေပိုမိုဆိုးဝါးသွားစေပြီးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေထောက်ပံ့ပေးရေးအတွက်လဲအဟံအတားဖြစ်စေသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေနိုင်တယ်လို့ဖော်ပြထားပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကမိုက်ဒူဂရီမြို့ကဈေးအနီးဈေးတစ်ခုအနီးမှာအမျိုးသမီး၂ယောက်ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း40နီးပါးသေဆုံးသွားပါတယ်။မြင့်မြင့်တွေရဲ့အဆိုအရပထမအမျိုးသမီးကအသေးခံဘုံးခွဲလိုက်တဲ့အတွက်လူ3ယောက်သေဆုံးသွားလို့လူတွေဝိုင်းအောင်လာတဲ့အခါမှာဒုတိယအမျိုးသမီးကနောက်ထပ်ဘုံးခွဲလိုက်တာလို့ဆိုပါတယ်မိုက်ဒူဂရီမြို့ကရဲတွေကတော့ဒီအဖြစ်အပျက်အတွက်ထုတ်ပြန်ချက်တွေမလုပ်သေးပါဘူး။မိုက်ဒူဂရီက VOA သတင်း6ကတော့လူပေါင်း38ယောက်သေဆုံးပြီးလူအတော်များများဒဏ်ရာရရတယ်လို့ဆိုပါရယ်။ဆေးရုံကတော့ဘုံးပေါက်ကွဲတဲ့စီကထိခိုက်ဒဏ်ရာရသူပေါင်း54ယောက်ရောက်လာတယ်လို့ VOA ကပြောပါရယ်။ကျမရဲ့အရာရှိဆလီဆူကွာယာဘူရာကတော့လူနာ14ယောက်ကစိုးရင်ရတဲ့အခြေအနေရှိတာကြောင့်မိုက်ဒူဂရီတက္ကသိုလ်ဆေးရုံကိုလွှဲပြောင်းလိုက်ပြီးလူအယောက်20ဦးတော့ဆေးရုံကဆင်ခွင့်ပေးလိုက်ပြီလို့ပြောပါရယ်။အခုတိုက်ခိုက်မှုကိုရုပ်မာရက်ဆက်ပြီးအသည်နှလုံးမရှိတဲ့လောက်ရအဖြစ်မြို့တော်ဝန်ကရှင်ရှက်တီမာကဘုံခွဲတိုက်ခိုက်သူတွေကိုရင်ညွှန်းပြောဆိုပါရယ်စင်ရဲသားတွေနဲ့ကလေးငယ်တွေကိုဘာကြောင့်ရည်ရွယ်တိုက်ခိုက်ရတာကိုလဲသူကမေးခွန်းထုတ်သွားပါရယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာပိုလီယိုကာကွယ်ဆေးထိုးပစ်နေတဲ့အဖွဲ့ကိုတနတ်သမားတွေကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး၄ဦးသေဆုံးပြီးအများပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်တည်ဆုံသူတွေတဲ့အမျိုးသမီးကျမကြီးဝန်တန်း3ဦးလည်းပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီပစ်ခတ်မှုဟာအကြမ်းဖက်မှုတွေနဲ့ရင်ဆန်နေရတဲ့ဘလူချီစတန်ခရိုင်မြို့တော်ကွဲတားမှာဖြစ်သွားခဲ့တာပါအမျိုးသမီး10ဦးနဲ့အမျိုးသား1ဦးပါဝင်တဲ့ပိုလီယိုကာကွယ်ဆေးထိုးပေးရေးကျမကြီးဝန်တန်းအဖွဲ့ကိုမော်တော်ဆိုင်ကယ်စီးလာတဲ့တနတ်သမား2ယောက်ကတားဆီးပြီးမြို့ပြင်မှာပစ်ခတ်ခဲ့တာဖြစ်ကြောင်းဒဏ်ရာရသူကျမကြီးဝန်တန်း2ဦးကကွဲတားဆေးရုံမှာသတင်းတောက်တီကိုပြောကြားခဲ့ပါတယ်ပိုလီယိုကာကွယ်ဆေးထိုးပေးနေတဲ့ကျမကြီးဝန်တန်းတွေကိုပစ်ခတ်တိုက်ခိုက်မှုအပေါ်ဝန်ကြီးချုပ်နဝတ်ရှာရီဖ်ကလည်းပြစ်တင်ရှုံချလိုက်ပါတယ်။ပိုလီယိုကာဝက်ဆေးထိုးသူတွေကိုပြစ်မှတ်ထားတိုက်ခိုက်သူတွေဟာပါကစ္စတန်နိုင်ငံရဲ့ရန်သူတွေဖြစ်တယ်လို့ဝန်ကြီးချုပ်ကပြောတာကိုကိုးကားပြီးတည်ဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသတစ်ခုမှာပုတ်ထိုးနေကကြောင်မီသွေးမိုင်းတွင်တစ်ခုမီးလောင်မှုကြောင့်လူပေါင်း24ယောက်သေဆုံးသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ Liaoning ဒေသမှာဖြစ်တဲ့ဒီမီးလောင်မှုကြောင့်မိုင်းတွင်လုတားပေါင်း52ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကပြောပါတယ်။အစိုးရပိုင်း Fujing Coal Company ရဲ့မိုင်းတွင်မှာဖြစ်တဲ့ဒီမတော်တဆမှုကတရုတ်ပြည်မှာနောက်ဆုံးဖြစ်တဲ့အလွန်အနည်းငယ်ကြီးတဲ့အဖြစ်ပြက်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမိုင်းတွင်လုပ်ငန်းနဲ့ပတ်သက်တဲ့မတော်တဆမှုပေါင်း989ခုဖြစ်ပေါ်ခဲ့ပြီးလူပေါင်းထောင်ကျော်သေဆုံးတာဒါမှမဟုတ်တချို့ကိုရှာမတွေ့ခဲ့ဘူးလို့အစိုးရထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဂျာဟာ၈နှစ်ကတည်းကဆိုင်ရင်မတော်တဆဖြစ်မှု23ရာခိုင်နှုန်းကျဆင်းသွားတာပါ။ဒါပေမဲ့လည်းလေလာသုံးသပ်သူတွေကတော့မတော်တဆမှုအတော်များများကိုသတင်းပေးပို့ခြင်းမရှိတဲ့အတွက်ကိန်းကဏ္ဍတွေတိထက်မကများနိုင်တယ်လို့ဆိုပါရတယ်။အစိုးရကဘေးကင်းလုံခြုံရေးအတွက်တင်းတင်းကြပ်ကြပ်လိုက်နာဖို့လှုံ့ဆော်နေပြီးနီးစနစ်လိုက်နာမှုမရှိတဲ့မိုင်းတွင်းငယ်လေးတွေကိုပိတ်ဆို့ခဲ့ပါရတယ်။တရုတ်နိုင်ငံမှာတရုတ်နိုင်ငံဟာကမ္ဘာမှာကြောက်မိသွေးအများဆုံးသုံးစွဲတဲ့နိုင်ငံဖြစ်ပါရဲ့ရှင်
။အီဘိုလာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်ကိုရီးယားနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ် Ebola ရောဂါ ပို့ အဆိုးဝါး ဆုံး ဖြစ် ပွား နေ တဲ့ နိုင်ငံ တစ်ခု ဖြစ် တဲ့ Sierra Leone နိုင်ငံ ကို ဒီဇင်ဘာ လ အတွင်း ဆီ လွတ် မဲ့ အကြောင်း တောင် ကိုရီးယား အစိုးရ က ကြေညာ လိုက် ပါတယ် ပထမ ဆီ လွတ် မဲ့ အဖွဲ့ ထဲ မှာ ဆရာဝန် 4 ဦး နဲ့ Nurse 6 ဦး စုစု ပေါင်း 10 ဦး ပါဝင် မှာ ဖြစ် ပြီး သူတို့ ဟာ Goderich မှာ Britain နိုင်ငံ က တိစောက် ပေး ထား တဲ့ Ebola ဆေးကမှာ ကျန်းမာ ရေး ဆောင်ရွက် မှု တွေ ဆောင်ရွက် ပေး မှာ ဖြစ် တယ် လို့ ဆိုပါ တယ် Goderich မြို့ ဟာ Sierra Leone နိုင်ငံ မြို့ တော် Freetown အနီး မှာ တည် ရှိ တာ ဖြစ် ပါတယ် တောင် ကိုရီးယား Ebola အဖွဲ့ အနေနဲ့ Sierra Leone နိုင်ငံ ကို မသွားခင် ဒီဇင်ဘာ လ 15 ရက်က နေ 20 ရက်နေ့ အထိ လန်ဒန် မြို့ မှာ Beijing လုံခြုံ ရေး ပညာ ပေး သင်တန်း တက် ရောက် မှာ ဖြစ် ပြီး သူတို့ လုပ်ငန်း တွေ ကို တော့ ဒီဇင်ဘာ လ 29 ရက်နေ့ မှာ စတင် ဆောင်ရွက် မှာ ဖြစ် ပါတယ် တောင်ကိုရီးယား နိုင်ငံ အနေနဲ့ အဲ့ဒီ Ebola ဆေးကမ်း ကို စုစု ပေါင်း ကျန်းမာ ရေး ဝန်ထမ်း 30 ဆီလွတ် ဖို့ ရည်ရွယ် ထားတာ ဖြစ် ပါတယ် အခုလို ကျန်းမာ ရေး ဝန်ထမ်း တွေ ဆီလွတ် ဖို့ အတွက် တောင်ကိုရီးယား နိုင်ငံ က အဖွဲ့ ဝင် 12 ဦး ပါဝင် တဲ့ ရှေ့ပြေး အဖွဲ့ ကို ဆီလွတ် ပြီး ဆုံးဖြတ်ချက်ချလိုက်တာလည်းဖြစ်ပါတယ် အမေရိကန် ပြည်ထောင်စုရဲ့ တနစ်တာ အတွင်း ခီးသွားအများဆုံး နေ့ ဖြစ်တဲ့ ဒီကနေ့ ဗုဒ္ဓဟူးနေ့ မှာ တန်ပေါင်း များစွာသော အမေရိကန် ပြည်သူတွေ ခီးသွားလာရတဲ့ အခက်အခဲတွေနဲ့ ရင်ဆိုင် ရနိုင်ပါတယ် ရာသီဥတုအခြေအနေ ဆိုးရတဲ့ အတွက် ကျေးဇူးတော်နေ့ ဖြစ်တဲ့ မိသားစုနဲ့ ပြန်လည် တွေ့ဆုံရေး အစီအစဉ်တွေကို ခီးသွားလာရေး နောက်ဆက် မဲ့ အလားအလာတွေ ဖြစ်ပေါ်နေတယ် လို့ မိုးလေဝသ ခန့်မှန်းသူတွေက ပြောကြားထားကြပါတယ်ခင်ဗျာ Direct from Washington
ထိုင်တန်ရောက်သတင်းတွေကိုကိုစောင်းဝင်းလိုင်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ် အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်ရှင် ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးကို မြန်မာတန်ရုံဒုတိယကောင်စစ်ဝင်ဦးဆောင်တဲ့အဖွဲ့ကအာမခံရဖို့အတွက်စူးစမ်းခဲ့တာမှာကော့စမွေတရားရုံးကပထမအဦးဆုံးအချိန်အဖြစ်နဲ့ပေးချလိုက်ပါတယ်။ဒါ့ပြင်နောက်ထပ်အချက်အလက်တွေသေးချပြင်ဆင်ပြီးထပ်မံရှောက်ထားသွားမယ့်အကြောင်းမြန်မာတန်ရုံတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံကော့တောင်ကျွန်းမှာ
စက်တင်ဘာလ 15 ရက်နေ့က ဖြစ်ပွားခဲ့တဲ့ ဗြိတိန် နိုင်ငံသား 2 ဦးတပ်ဖြတ်ခံရမှုမှာ တရားခဏ၏အဖြစ် မြန်မာ နိုင်ငံသား လူငယ် 2 ဦးကိုဆွတ်ဆွဲထားပြီး ကော့စမွေအကျဉ်းထောင်မှာ ထိန်းသိမ်းထားတာပါ ပြီးခဲ့တဲ့ရုံးချင်းကနေစပြီးအာမခံရှောက်ထားနိုင်ဖို့အတွက် အစိုးရရှေ့နေတွေကကန့်ကွက်စရာမရှိဘူးပြောခဲ့တာကြောင့် မြန်မာတန်ရုံးရဲ့အထူးစုံစမ်းရေးကော်မတီရဲ့ အဖွဲ့ခေါင်းဆောင်ဖြစ်တဲ့ မြန်မာတန်ရုံးရဲ့ဒုတိယကောင်စစ်ဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာ နိုဝင်ဘာလ 26 ရက်နေ့မှာတော့ ကော့စမွေတရားရုံးမှာအာမခံရဖို့ကြိုးစားခဲ့ပါတယ် ဒါပေမဲ့
အာမခံရဖို့ကြိုးစားရမှာပယ်ချခံခဲ့ရကြောင်းဒုတိယကောင်စစ်ဝင်ဦးထွန်းအေးကဆိုပါတယ်ဆိုတာအနေနဲ့ဒီကျွန်တော်ကနေဒီမှာသမတိနိုင်ငံရှိတဲ့အနေနဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဆောင်ရွက်တဲ့အခါကျတော့ဒီအမှုကဟိုအမှုကြီးဖြစ်တဲ့အတွက်ကြောင့်တပိုင်းပြီးတော့နိုင်ငံသားဖြစ်တာတပိုင်းဟောအဲ့ဒါတွေအဲ့ဒီအခြေခံတွေကြောင့်ပေါ့သူတို့ဒီခါတော့သူတို့ကဆရာကိုရိချိုက်လုပ်တယ်ပေ ညောင်းမှာလည်းကျွန်တော်အားလုံးကသွားတွေ့ကြရတယ်လေဒီမူလာလတ်တော်ကိုစလေအပွဲကအချမ်းပေးဟိုနှစ်ယောက်လည်းပါတယ်လူကြီးနှစ်ယောက်ကကျွန်တော်တို့လည်းတွေ့တယ်အားလုံးတွေ့ကြတယ်ကလေးတွေလည်းအားလုံးချင်းနေကောင်းပါတယ်သူတို့လည်းပြောပြောချင်းချင်းဟိုလန်းလန်းဆန်းဆန်းပဲသူတို့ကလည်းသူတို့ကတော့ဒီလူကြီးတွေရှေ့မှာလည်းဆက်မှန်ပြီးတော့မှကျွန်တော်ကပြောတဲ့ဖေမီနဲ့တွေ့တော့မှပြောတဲ့အတိုင်းပြောတဲ့အတိုင်းမှာပဲသူတို့မလုပ်ပါဘူးဆိုတာသူတို့လည်းအဖြစ် confirm မလုပ်ပါလေ
မြန်မာလူငယ်နှစ်ဦးဟာကော်စမွေအချင်းထောင်မှာချုံနောင်ခံနိုင်ရတာကြောင့်သူတို့ကိုအာမခံနဲ့ထုတ်ပြီးရင်မြန်မာတန်ယုံထဲမှာထားဖို့အတွက်နဲ့ဒုတိယကောင်စစ်ဝင်ကိုယ်တိုင်အာမခံကြောင်းတရားရုံးမှာတင်ပြခဲ့တယ်ဆိုပြီးမြန်မာလူသမားရေးဆောင်ရွက်နေသူဦးကျော်တောင်းကလည်းဆိုပါတယ
်အဒီနေရာကိုဆိုင်ယုံထဲမှာထားပါမယ်အဲတရားရုံးရှင်းတဲ့ကိုလာပြီးတော့ပို့ပါမယ်နောက်ပြီးတော့ဆိုင်ယုံကဒီကျွန်တော်တို့အထူးစွန့်စားရေးအကော်မတီရဲ့ဖွဲ့စည်းကောင်ဖြစ်တဲ့ဦးထွန်းရဲ့ဟာဒီဆိုင်ယုံရဲ့ကိုယ်စားလှယ်ဖြစ်သွားတယ်သူကတာဝန်ယူပါတယ်တာဝန်ခံပါတယ်ဆိုပြီးတော့ကျွန်တော်တို့ရှင်းနေပြီးပြန်ကြည့်ချက်အတိုင်းသွားကြတာပေါ့လေဆိုတော့ဒါပေမဲ့မရခဲ့ဘူးပေါ့
ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့မြန်မာနိုင်ငံကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာထိုင်းတက္ကသိုလ်တစ်ခုဖြစ်တဲ့ရကဟန်ယူနီဘာစီတီကပေးတဲ့ဘွဲ့တစ်ခုကိုလက်ခံရယူရင်းထိုင်းနိုင်ငံကိုချစ်ကြည်ရေးခရီးစဉ်လာရောက်ခဲ့ပါတယ်ခရီးစဉ်အတွင်းမှာ ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းတွေ့ဆုံခဲ့ပြီးလိတ်ကျွန်းလူတက်မှုနဲ့ဖိနှိပ်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အရေးနဲ့ပတ်သက်လို့တရားမျှတမှုရှိဖို့နဲ့အာမခံထုတ်ချေခွင့်ရဖို့အတွက်ပြောဆိုခဲ့ပါတယ်။ဒီနေ့မှာပဲအမျိုးသားလွှတ်တော်ကအကြံပေးနှစ်ဦးဟာမြန်မာတန်ရုံကိုယ်စားလှယ်အဖွဲ့နဲ့အတူ
မြန်မာလူငယ်တွေကိုတွေ့ဆုံခဲ့တာပါ။လိတ်ကျွန်းလူတက်မှုဟာနှစ်ပတ်ကြာတဲ့အထိတရားမျှတနေဖမ်းဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ်မှာအများဝေဖန်ခံနေရတဲ့အမှုလည်းဖြစ်ပါတယ်။ဒီနောက်မှာတော့မြန်မာလူငယ်နှစ်ဦးဟာသူတို့တတ်ပါတယ်ဆိုတာကိုဝန်ခံကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ခဲ့ပါတယ်။မြန်မာတန်ရုံးကအထူးဆောင်ရမ်းရေးအဖွဲ့ကတော့လူငယ်တွေကိုအကျဉ်းထောင်မှလိုက်လံ
ဒီနေ့ကျွန်တော်တို့ကလည်းဒီမြန်မာနိုင်ငံရဲ့ရှိနေတဲ့ဒရင်ပြည်ပကိုနားဆင်ကြတာဖြစ်ပါတယ်ရှင်
ထိုင်းချေဆိုင်ဗီအိုအေသတင်းထောက်မအေးအေးမှာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကတော့ဒီကနေ့တင်သွင်းတဲ့ယူနတီသတင်းသမားတွေရဲ့ယူခံအခြေအနေကိုကြည့်ကြရအောင်ပါနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ဒဏ်2ရှစ်ကြာခံနေရတဲ့ယူနတီသတင်းသမားတွေအမှုပြင်ဆင်ချက်ကိုဒီကနေ့နေပြီးတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာသူတို့ရဲ့အကျိုးဆောင်ရှိနေတ
င်ဆင်ချက်တင်ခဲ့ကြတာဖြစ်ပါတယ်။သတင်းသမားတွေအရေးမြန်မာစာနယ်ဇင်းကောင်စီယာယီဘက်ကလည်းဒီအမှုကိုမီဒီယာဥပဒေနဲ့အညီဆောင်ရွက်ဖို့တိုက်တွန်းမှုတွေရှိနေပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နဲ့နှစ်ရှည်ကြခံနေရတဲ့ Unity အမှုဆောင်ယာရှိချုပ်အပါအဝင်အေဒီတာနဲ့သတင်းသမားတွေအတွက်နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ယုံမာနိုဝင်ဘာလ26ရက်နေ့ကသတင်းသမားတွေရဲ့ဥပဒေချိုးဆောင်ရှင်တွေကပြင်ဆင်ချက်လျှောက်လဲတင်သွင်းခဲ့ကြပါတယ်။တရားသူကြီးထံပေါက်မှာပြင်ဆင်ချက်လျှောက်လဲချက်တင်သွင်းခဲ့တာနဲ့ပတ်သက်လို့ Unity အမှုဆောင်ယာရှိချုပ်ဦးတင်ဆန်းရဲ့အချိုးဆောင်တရားရုံးချုပ်ရှင်နေဦးကျော်လင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ဒီစမှုတွေကိုတော့ကောနေပြည်တော်တရားရုံးချုပ်ကျောင်းတရားရုံးချုပ်အထူးတွေလျှောက်လာတဲ့အထူးယူခံဆိုရှိနှစ်ပါးနဲ့သုံးပါးတိုင်းပေါ်ပြအဲ့ဒါတွေပေါ့ဆိုတော့အဲ့ဒီမှာကျတော့တို့ကကျေကျေပြတ်မကြနာကျေကျေမှု revision revision ကျေကျေမှုကျေကျေမှုဆိုတာကတော့တို့ကများသောအားဖြင့်တို့ကျေကျေမပေးဘူးဆိုတော့ဆိုတဲ့ချက်ကများတယ်အဲ့ဒီကျေကျေမှုဘာကိုကျေကျေလျှောက်လာတဲ့အထူးယူခံဟောဆိုတော့ရှိတယ်အပေးကျေကျေအပေးပေါ့အဲ့ဒါရှိသေးတယ်ဟုတ်ကဲ့ဆိုတော့လည်းဥရကနာပေါ်မှာဥရကနာတို့ပေါ်ရတာအဲ့ဒီတော့ဒီစပိုက်ပုံမှန်နဲ့ပြီးတယ်ဆိုတာဥရရမငေါ်ဘူးလေ။ဟုတ်တယ်မ။အဲ့တော့ကျွန်တော်အသေးစိတ်ကျေကျေတက်မလုပ်ပါဘူး။ဟုတ်တယ်ဒီလိုလေစပိုက်နဲ့မတူဘူး။အဲ့ဒီထုတ်တဲ့နိုင်ငံမှာတော့ဒီဥရရမရှိတော့ဘူး။ဒီဥရရကလည်းဒီစီတာတို့ကတော့မရှိတော့ဘူး။ဘာမှဒီမှာလာပြီးရှိနေ။ဥရအားနဲ့ကျက်ပေါ့။ဒါတော့ဒီလိုမလုပ်ခဲ့ဘူး
။ပြင်ဆင်ချက်ရှောင်လဲချက်တွေတင်သွင်းပြီးတဲ့နောက်မှာတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ယုံရဲ့အကြောင်းပြန်ကြားမှုကိုရှောင်စားနေမှာဖြစ်ပြီးတော့အထူးယူကန်တင်သွင်းသွားဖို့ကိုလည်းပြင်ဆင်နေတယ်လို့တရားရုံးချုပ်ရှင်နေဦးကျော်လင်းကပြောပါတယ်
။ဒီလိုပြောတဲ့ဒီလိုတရားတွေဝင်နေကြတော့မထောင်တဲ့ဆိုတော့ဒီလိုရဲ့စီးရီးဟောတော့ဝင်တာမဟုတ်ဘူး။အရသာအဖြစ်နဲ့ဝင်နေဝင်နေဆိုရင်တော့တစ်နှစ်တည်းမပူထားကြည့်တော့ဘူး။အခုတားကြရတယ်အဲ့တော့ရှိတယ
်ဒီလိုမျိုးထောင်နဲ့နှစ်ရှည်ကြခံနေရစေ Unity သတင်းသမားတွေရဲ့အမှုကိုပြင်ဆင်ချက်လျှောက်လဲနေချိန်မှာပဲသတင်းသမားတွေနဲ့အာဏာပိုင်တွေကဂျားဝင်စစ်ဆက်ညှိနှိုင်းမှုတွေကိုလှုပ်ဆောင်ပေးနေတဲ့မြန်မာစာနယ်ဇင်းကောင်စီဘက်ကလည်းသူတို့အနေနဲ့နိုင်ငံတော်တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတဲ့အချိန်မှာအကျဉ်းချခံသတင်းသမားတွေရဲ့အရေးတောင်းဆိုမှုတွေလုပ်ပေးသလိုလက်ရှိအတည်ပြုထားတဲ့မီဒီယာဥပဒေနဲ့အညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းမှုတွေလုပ်ပါတယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးစောတထွေးကပြောပါတယ်
။ထောင်ထဲကိုအရင်းကိစ္စကြောင့်ရောက်သွားတဲ့မီဒီယာသမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနိုင်ငံတော်သမ္မတပါဝင်ကျွန်တော်တို့ဒီသက်ဆိုင်ရာပေါ့လေတိုင်းပြည်အတွက်ရည်ကြီးတဲ့အခမ်းအနားတွေရှိတဲ့လူတွေနဲ့တွေ့တဲ့အခါမှာတော့ဒီလိုတရားလေးတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများဟိုဆောင်ရွက်ပေးနိုင်မလဲဆိုတာမျိုးတော့ဆောင်ရွက်တာမျိုးတွေရှိပါတယ်။ထောင်ကြတဲ့လူကိုချက်ချင်းထုတ်ပေးလို့တော့ကျွန်တော်တို့ဟာပြောလို့မရပါနဲ့။အဲတော့သမနာဆိုလို့ရှိရင်အဲခုသူ့ရဲ့လုပ်ပိုင်ခွင့်ရနေပြီးတော့လူကြီးချနာဝင်ပေးလို့ရတယ်။အဲခုနကကာဝေးဦးသီးချုပ်ဆိုလို့ရှိရင်ဟို Unity ကိုသူ့ကိုထမှုပြန်ပြီးတော့ဟိုကြီးရုပ်သိမ်းပေးလို့ရတယ်။ဒါမျိုးလေးတွေကိုတော့တိုက်တွန်းကြတယ်ဆွေးနွေးကြတယ်ရှိပါလား။နောက်တစ်ခုကဟိုတည်ယူရဦးတော့ပြဿနာကဖြစ်တဲ့ချိန်မှာမီဒီယာဥပဒေနဲ့ပဲရည်ရွယ်ဖို့အတွက်ကျွန်တော်တို့အနေနဲ့အဲ့ဒါကိုကြိုးပမ်းဆောင်ရွက်နေရတော့လည်းရှိပါလား။
ပေါင်းမျိုးနယ်ကလျှော့ဝှက်ဓာတ်လက်နက်စက်ရုံးဆိုတဲ့ခေါင်းစဉ်နဲ့အပတ်စဉ်ထုတ်ယူနတီသတင်းဌာနမှာဖော်ပြခဲ့တဲ့သတင်းဆောင်မှာဟာနိုင်ငံတော်လျှော့ဝှက်ချက်အုပ်ဝေးကိုချိုးဖောက်ခဲ့တဲ့ဆိုပြီးတော့ပခုတ်ကူ KIDR ယုံကပြစ်ဒဏ်ဆင်နှစ်ချမှတ်ခဲ့တာပါအဲ့ဒီနောက်မှာတော့သတင်းသမားတွေရဲ့ရှေ့နေတွေကတိုင်းဒေသကြီးတရားလွှတ်တော်မှာအယူခံဝင်ခဲ့ပြီးတိုင်းဒေသကြီးတရားလွှတ်တော်တရားယုံကနေပြစ်ဒဏ်ကိုတုံးနှစ်အထိရှော့ချပြီးတော့ခုနှစ်ကိုပြောင်းလဲချမှတ်လိုက်တာဖြစ်ပါတယ်ရှင် မဆုမဆူစည်းတင်ပြပေးခဲ့တာပါဗုဒ္ဓဟူးနေ့ညနေခင်းအတွက်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ရေဒီယိုနဲ့ DBC စင်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တဲ့ဒါမှမဟုတ်လေတည်တည်ချင်းလက်ဆောင်တောင်းလို့တဲ့ဆိုရင်ဖြင့်ကျမတို့ရဲ့အီးမေးလ်လိပ်စာက
မြန်မာစီးပွားရေးဥပိုင်း limited ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြေကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလုံထုံလုံးကြီးတွေနိုင်ငံတကာစံယူစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲ။တကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေညတရားရေးလိမ့်အစီအစဉ်မှာဆွေးနွေးကြအောင VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323899554 fax number 2323899592ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးရတဲ့အကြောင်းကို Ludo ရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
စနေနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့ email နဲ့ဆိုရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုသောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးဖို့ရှိပါတယ်။အာဖဂန်နိုင်ငံရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတွေမှာအမျိုးသမီးတွေကိုအစဉ်တစိုက်ချန်လက်ထားလေရှိတာတွေကိုတွေ့ရတယ်လို့မကြာခင်ကထုတ်ပြန်တဲ့ Oxfam အဖွဲ့ရဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်။ဒီဇင်ဘာလအစောပိုင်းအတွင်းလန်ဒန်မြို့မှာပြုလုပ်မဲ့အာဖဂန်ညီလာခံမတိုင်ခင်အမျိုးသမီးတွေအပေါ်အာရုံစိုက်လာစေဖို့အတွက် Oxfam အဖွဲ့ကကြိုးပမ်းဆောင်ရွက်နေတဲ့အကြောင်း VOA သတင်းတောက်ဆီလာဟန်နက်စီကလန်ဒန်မြို့ကနေသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ဂျော်ရစ်ကာမင်ဂါဟာအော့စဖန်အဖွဲ့ရဲ့မူဝါဒရေးရာအကြံပေးတူဦးဖြစ်ပြီးမကြာခင်ကပဲခါဘူးမြို့ကပြန်လာသူတူဦးဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းတာလီဘန်အာဖဂန်အစိုးရနဲ့နိုင်ငံတကာအသံဝန်ကြားတရားဝင်ပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပေါင်း23ခုရှိတယ်လို့အော့စဖန်အဖွဲ့ကလေ့လာတွေ့ရှိထားတဲ့အကြောင်းသူကပြောပါတယ်။အဲ့ဒီအထက်တာလီဘန်နဲ့နိုင်ငံတကာအသံဝန်ကြားပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေထဲမှာအမျိုးသမီးတယောက်မှပါဝင်ခြင်းမရှိဘူးလို့သူကပြောပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်အကြပြုလုပ်တဲ့ဆွေးနွေးပွဲနှစ်ခုမှာပဲအမျိုးသမီးတချို့ပါဝင်တာကိုတွေ့ရတယ်လို့ဆိုပါတယ်
Especially for this peace talks organized by the international community we really didn't see any kind of
အထူးသဖြင့်နိုင်ငံတကာအသိုင်းအဝိုင်းကဥဆောင်ပြုလုပ်တဲ့ညီငယ်ရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေအဓိပ္ပာယ်ရှိရှိပါဝင်တာကိုမတွေ့ရဘူးသူတို့ကိုဆွေးနွေးပွဲမတိုင်ခင်မှာကြိုတင်အကြံဉာဏ်တောင်းတာမျိုးရှိကောင်းရှိနိုင်ခဲ့ပေမဲ့ဆွေးနွေးပွဲအစကတည်းကတက်တက်ကြွကြွပါဝင်တာကိုကျွန်တော်တို့မတွေ့ရပါဘူ
းလန်ဒန်မြို့မှာဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာအာဖဂန်ညီလာခံကျင်းပဖို့ရှိနေတဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့ဒီညီလာခံကိုအသုံးချတဲ့လို့အော့စဖန်အဖွဲ့ကအကြံပြုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်နေအုပ်ချုပ်စဉ်ကာလတုန်းကအမျိုးသမီးတွေအနေနဲ့ကြောင်တက်ခွင့်အလုပ်လုပ်ခွင့်စတာတွေပိတ်ပင်ခံထားခဲ့ကြရပေမဲ့အခုဆိုရင်ကြောင်သားဥယျာဉ်စုစုပေါင်းရဲ့40ရာခိုင်နှုန်းဟာမိန်းကလေးတွေဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေကိုအခုချိန်မှာရှေ့တန်းတင်ခြင်းမရှိရင်လက်ရှိတိုးတက်မှုတွေအားလုံးနောက်ပြန်လက်သွားမယ်အရေးနဲ့ရင်ဆိုင်ရလိမ့်မယ်လို့အော့စဖန်အဖွဲ့ကပြောပါတယ
်။ Really key that the new government and but also the international community really commits to what they promised before.
အာဖဂန်ဆူရတဲ့နဲ့နိုင်ငံတကာတိုင်းပွဲအနေနဲ့အရင်ကသူတို့ပြောထားတဲ့အတိုင်းအမျိုးသမီးတွေရဲ့အခွင့်အရေးကိုမထိခိုက်စေတဲ့လို့ညီညာရေးဆွေးနွေးပွဲတိုင်းမှာအမျိုးသမီးတွေပါဝင်ဆွေးနွေးခွင့်ရဖို့လှုံ့ဆော်ပေးတင်ပါတယ်
။ဒေါက်တာကက်သရင်းဘရောင်းဟာလန်ဒန်မြို့အခြေစား King's College ကစပွဲတွေအတွင်းအမျိုးသမီးတွေရဲ့အခြေအနေဆိုင်ရာကြွန့်ကျင်သူတူဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေအနေနဲ့အရေးမပါတဲ့ကဏ္ဍကနေပါဝင်နေတာဟာအထူးအဆမဟုတ်ပါဘူးလို့သူမကပြောပါတယ်။ လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာလုံးဆိုင်ရာညဉ့်ဉာဉ်ရေးသဘောတူညီချက်တွေမှာလက်မှတ်ထိုးကြတဲ့အထက်အမျိုးသမီးအရေးအတွက်၄၀ခန့်နှုန်းပဲပါဝင်တယ်လို့သူမကပြောပါတယ်
။ We mustn't think this is purely a Taliban issue or an Afghanistan issue. This is about conflict resolution.
ဒီကိစ္စမှာကျမတို့အနေနဲ့ဒါဟာတာလီဘန်ကြောင့်အာဖဂန်မို့ဆိုပြီးတော့မကြည့်သင့်ပါဘူး။ဒါကမ္ဘာလုံးဆိုင်ရာပြည်ပခဖြည့်ရှင်းမှုနဲ့ဆိုင်တဲ့ကိစ္စဖြစ်ပြီးတော့ဒီမှာအမျိုးသမီးတွေရဲ့အသံကိုတံပိုးချထားတာပါဝင်ခွင့်မပြုတာနဲ့ဆိုင်ပါတယ်။
လန်ဒန်မြို့မှာကျင်းပမဲ့နိုင်ငံတကာညီလာခံမှာလည်းအာဖဂန်အမျိုးသမီးတွေရဲ့ဘဝတိုးတက်ကောင်းမွန်အောင်ထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့ဒေါက်တာဘရောင်းကမျှော်လင့်မှထားပါဘူး။အဲဒီလိုညီလာခံတွေဟာအမျိုးသမီးတွေရဲ့ဘဝတွေတိုးတက်အောင်လှုပ်ဆောင်ရမယ့်နေရာမဟုတ်ဘူးလို့သူမကပြောပါတယ်။အများပြည်သူမြင်ကွင်းမှာကျင်းပတဲ့အခမ်းအနားတွေမှာအမျိုးသမီးတွေပါဝင်ခွင့်ရရင်အမျိုးသမီးတွေအတွက်လှုပ်ပိုင်ခွင့်အာဏာတွေလည်းအလိုလိုရလာလိမ့်မယ်လို့နိုင်ငံတကာအသံဝိုင်းကယူဆထားကြတယ်လို့ဒေါက်တာဘရောင်းကပြောပါတယ်။
Whereas it could be said that perhaps we need to consider women's everyday lives and how they can be
ဒီလိုအမျိုးသမီးတွေရဲ့နေတူဝါဘဝမှာသူတို့တွေအတွက်လုံခြုံအောင်ဘယ်လိုလှုပ်ဆောင်ပေးသင့်တယ်လဲအမျိုးသမီးတွေအနေနဲ့နေစဉ်ဘဝမှာအဲ့ဒီတံမိုးကိုဘယ်လိုရှာဖွေတွေးရှိအောင်လှုပ်ဆောင်ပေးမလဲဆိုတာကိုလှုပ်ပေးသင့်ပါတယ
်အမျိုးသမီးတွေအနေနဲ့နိုင်ငံတော်အဆင့်မှာလှုပ်ဆောင်ဖို့တဲ့ကိုယ်ဒေသတွင်းမှာငြိမ်းချမ်းရေးနဲ့လုံခြုံမှုရှိအောင်အရင်အာယုံဆိုင်လှုပ်ဆောင်တာကအခွင့်အလမ်းပိုရှိနိုင်တယ်လို့ဒေါက်တာဘရောင်းကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေအမြင့်ဆုံးအဆင့်ကိုရောက်ရှိနေပြီးလွတ်တော်အတွင်းအမျိုးသမီးအရေးအတွက်ကြဆင်းလာနေသလိုအမျိုးသမီးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေဟာလည်းချင်းချောက်ခံနေရတယ်လို့အောက်စဖန်အဖွဲ့ကပြောပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင် VOE ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါ VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင် VOE ကနေနောက်2နာရီအကြာည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကွာတော့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေအဆုံးမသက်သေးခင်ခြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါအောင်ရှင်
။လက်နက်မဲ့လူမဲ့ဆက်ကြောတဲ့တူကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့လူပြူရဲအရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာဒုတိယမြောက်ညအဖြစ်ရုံးရင်းဆန်ခတ်အထူးရုံးနေဖြစ်ခဲ့သလိုနိုင်ငံတော်ကမှလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ပထမညမှာအစာဥဒါဇင်နဲ့ချီမီရှုခံရပြီးလူရက်မှုတွေဖြစ်ခဲ့ပေမဲ့လည်းဒုတိယညမှာတော့အရင်ညလောက်မဖြစ်ခဲ့ဘူးလို့ဖာဂါဆန်မြို့မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်အသက်18နှစ်အရွယ်လက်နက်မဲ့လူမဲ့ဆကြောတက်ကိုပြစ်ခတ်တပ်ဖြတ်လိုက်တဲ့လူပြူရဲအရာရှိ Darren Wilson ကသူ့အနေနဲ့အဲ့ဒီလူမဲနဲ့ရင်ဆိုင်နေရတဲ့နေရာမှာတခြားနိလနဲ့လုံနိုင်ငယ်ချင်းမရှိဘူးလို့အင်္ဂါနေ့က ABC သတင်းဌာနက George Stephanopoulos နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှာပြောကြားလိုက်ပါတယ်။ဒါဟာသူ့အနေနဲ့ပထမဆုံးလူမြင်ကွင်းထွက်လာတာလည်းဖြစ်ပါတယ်။ Michael Brown နဲ့ရဲကားအနီးမှာရင်ဆိုင်တွေ့ကြပြီးတဲ့နောက်သူတို့သူ့ကိုလိုက်ကြည့်ဖို့တာဝန်ရှိတယ်လို့ခန်းစားရတဲ့အကြောင်းလဲရဲအရာရှိကပြောကြားခဲ့ပါတယ်။ဟန်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေတဲ့အဓိကသပိတ်စခန်းကိုအာဏာပိုင်တွေကဒီကနေ့ဝင်ရှင်းလိုက်ပြီး Occupy Movement ခေါင်းဆောင်နှုတ်ဦးကိုဖမ်းဆီးလိုက်ပါတယ်။မွန်ကော့အရမလမ်းမှာရှိတဲ့တားဆီးတွေကိုနိုင်အတော်ကြာရှင်းလင်းချိန်အတွင်းကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ Lester Shum နဲ့ Joshua Wong တို့အပါအဝင်ဆန္ဒပြသူအများအပြားကိုလည်းရတပ်ဖွဲ့ကတွန့်ထုတ်ဖယ်ရှားပစ်ခဲ့ပါတယ်။ကချင်ပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်တန်ယုံကစိုးရိမ်ကြောင်းပြောဆိုနေတဲ့အထက်နိုဝင်ဘာလ19ရက်နေ့ကကချင်ပြည်နယ်အတွင်းမှာရှိတဲ့ဘိုလောင်းတင်နန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရာရှိလောက်20ကျော်သေဆုံးခဲ့ရတဲ့ကိစ္စအတွက်လည်းကိစ္စလည်းပါဝင်တယ်လို့ပြောဆိုထားပါတယ်။
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Besco Bolarish ဖြစ်ပါတယ်ရှင် VOA America အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့အပေါင်းကနေခင်ဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.